စကိုင်းတိုင်းတွေကပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေပေါ့စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေမကြာမကြာလုပ်နေတာမှာမင်းညာပိုင်းကခင်ဦးမြို့နယ်အပေါ်ဘုံကျဲလို့အရက်သားတွေအခုလိုတည်ဆုံခဲ့ရပါတယ်။နောက်မန္တလေးတိုင်းမြင်းချံမြို့နယ်တွေမှာလည်းစစ်တပ်ရဲ့နေမည်ရှင်းလင်းရေးအတွင်းအရက်သားတို့တပ်ဖြတ်ခံခဲ့ရပြန်ပါတယ်။ဒီရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုအခြေခံပြီးတော့ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျ။
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားလေရှိတဲ့သခိုင်းတိုင်းထဲမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေကိုဇက်တိုက်ပြုလုပ်နေပါတယ်။စက်တင်ဘာ25ရက်မနေ့ဗုဒ္ဓဟူးနေ့ညပိုင်းကခင်ဦးမြို့နယ်အရှေ့ပိုင်းမှာရှိတဲ့ရှလွန်ရွာကိုစစ်တပ်ကဝင်ရင်ကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသား2ဦးသေဆုံးပြီး2ဦးဒဏ်ရာရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်မှာလက်ရှိတိုက်ပွဲတွေဖြစ်ပွားခြင်းမရှိဘဲလေကြောင်းကတိုက်ခိုက်ခံခဲ့ရတာလို့ဒေသခံတဦးကအခုလိုပြောပါတယ
်ခဏလေးဝဲတော့ကရေရှလရမှာဓာတ်ပိုက်တာလာချပါတယ်ခီးကပြည်သူကတော့အမျိုးသားနှစ်ယောက်ပြီးတယ်တယောက်ကဒဏ်ရာရအမျိုးသမီးတစ်ယောက်ကခြေလုံးထဲကနှစ်ယောက်ပြီးနှစ်ယောက်ဒဏ်ရာရတယ်အိမ်တင်းကအိမ်တန်းလန်းလေးအိမ်ခဲ့တဲ့ကြလို့လို့အဲဒီနေ့နဲ့အိမ်ကဒီနေ့နဲ့အိမ်ကကျတော့အဲယောက်ျားတော့ပြီးတယ်မိန်းမတော့ပေါက်ပြောက်သွားတာအဲနောက်တစ်ယောက်အိမ်ပြေးလာလဲအဲအိမ်ရဲ့ကိုအိမ်နှခန့်ကြလိုက်တော့အဲဝါနေပြီးတော့အစားနေဝင်ပြီးတော့လေအဲ့ဒီဝါကတယောက်ပါပေါ့ဟိုတယောက်ကလည်းအဲ့ဒီဝင့်နေတဲ့တလားနေပြီးတော့ဟိုဟင်းမှန်းတာပေါ့နော်ဟင်းမှန်းတာစောဦးရစီကတော့အိမ်လေးအိမ်နာပြက်သွားပေါ့ဂျွာတဲ့ဟိုကြီးကဂျွာတဲ့ဂျွာတဲ့ဆက်သွားတာအားမလို့ရှိဘူးတိုက်ပွဲက
စကိုင်းတိုင်းဘက်ကစီးရေလှူရှားမှုတွေလေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုခြင်းမရှိသေးပါဘူးအရသာပြည်သူတွေရှိနေတဲ့နေရာအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်နိုင်ငံတကာဝေဖန်ကန့်ကွက်မှုတွေရှိနေပေမဲ့စစ်တပ်ဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်လှုံ့ဆော်ခဲ့ပါတယ်။စကိုင်းတိုင်းနဲ့ကလျက်မန္တလေးတိုင်းမြင်းကြံမြို့နယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်။ဒီလစက်တင်ဘာ25ရက်မနေ့ကမြင်းကြံမြို့နယ်ကလျက်မြင်းကြံမြို့နယ်သုံးမိုင်ကွာမှာရှိတဲ့ဖုံရွာကိုစစ်တပ်နဲ့စစ်တပ်ထောက်ခံသူဖြူစော်ရီးတွေရောက်ရှိလာပြီးကျေးရွာသား၃ဦးကိုတပ်ဖြတ်သွားတယ်လို့မြင်းကြံမျိုးကံတဦးကပြောပါတယ်
။ဖုံရွာဆိုတဲ့ရွာဒီကောင်နဲ့စစ်ကောင်စီကကြောင်းရောက်နေတယ်သူကမနေ့စော်ကြီးပေါ့ဒေါ်လာကြီးရှိတဲ့ငါးနိုင်လောက်ခနဲ့အဲ့ဒီဖုံရွာကိုသူကဒေဝါလုံးကိုပိတ်လိုက်တာပဒင်းပြီးလက်ပါလာပေါ့ဇလန်ခေါ်မှာပေါ့ပြည်ကျက်တွေထောက်ဖို့လုပ်ရဲလောက်တယ်ဆိုပြီးတော့သူတိုင်းထားတဲ့လူတွေနဲ့နာမည်သိရင်းနဲ့လာတာအဲ့ဒီလူတွေကတော့တင်းချောင်းများပေါ့ဗျာအချင်းနဲ့မှပါတဲ့လူတွေနဲ့ဆွေမျိုးနီးတဲ့တော်တဲ့အမျိုးသား၃ယောက်ကိုသူတက်တယ်တက်ပြီးတော့မီးနဲ့ရှို့သွားတယ်အသက်ခံတဲ့လူ၃ယောက်ရဲ့အိမ်ထဲမီးနဲ့ရှို့တယ်ရှို့ပြီးဖြတ်စည်းသွားတယ်ပေါ့ဗျာ
စစ်တပ်ကလာရှာသူတွေဟာကျေးရွာအုပ်ချုပ်ရေးမှူးဟောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထောက်ခံသူတွေဖြစ်ပြီးသူတို့ကကြိုတင်တင်းရှောင်နေတာကြောင့်ကြံတဲ့သူတွေကိုတတ်ဖြတ်သွားတာလို့ဒေသခံတွေကပြောပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဘက်ကမြင်းကြံခရိုင်အထူးစစ်ဆင်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမြင်းကြံခရိုင်တွေကမြို့တွေဖြစ်ကြတဲ့မြင်းကြံငဇွန်တောင်သားနထိုးကြီးစတဲ့မြို့နယ်တွေတဲကကျေးရွာတွေကိုစစ်တပ်ကနေစဉ်လူလူလေချောင်းကတိုက်ခိုက်ခဲ့ပါတယ်လေချောင်းတိုက်ခိုက်မှုကြောင့်အခုစက်တင်ဘာလထဲမှာအရသား20ရက်မနေ့သေဆုံးပြီး10ဦးတဲ့မနေ့တန်းရရှိခဲ့ပါတယ်ခင်ဗျာ